Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်စက်တင်ဘာလ10ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ16925ရောကနေတိုက်ထုတ်လွှင့်နေပါပြီ။ကျမနန်းလာပါဒီကနေ့ညအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျမအေတနာကြပါရှင်။ရာမောင်းများစွာတဲ့ရွှေပြောင်းဒုက္ခတွေဟာဆာဗီးယားနိုင်ငံကနေပြီးဟန်ဂေရီနိုင်ငံနဲ့ဖြတ်ဝင်ခဲ့ပြီးတော့ဟန်ဂေရီဆာဗီးယားနေဇနာကကြိုဆိုရေးစခန်းမှာဒီကနေ့စုဝေးနေကြပါတယ်။မြန်မာနိုင်ငံမှာတော့ဆေးအုပ်ချုပ်ရေး2011ခုနှစ်မှာအဆုံးသတ်သွားပြီးတဲ့နောက်ပိုင်းပထမဦးဆုံးအကြိမ်နဲ့လာမယ့်နိုဝင်ဘာမှာကျင်းပမယ့်ရွေးကောက်ပွဲမှာနိုင်ငံတကာကကြီးကြီးမားမားကြက်ကြက်မမတ်နဲ့စောင့်ကြည့်ပေးဖို့အတွက်အတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကတိုက်တွန်းသွားပါရရှင်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေတည်ညံ့တွေပြောပြဖို့ရှိပါတယ်နန်းလောင်ရင
်။ကောင်းပါပြီရှင်။လာမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမယ့်ကိုယ်စားလှယ်လောင်းတွေအနေနဲ့မဲဆွဲစည်းရုံးရေးကိုဒီကနေ့စက်တင်ဘာလ10ရက်နေ့ကစပြီးတော့တရားဝင်လှုပ်ဆောင်ခွင့်ရနိုင်ကြပါပြီ
။ဗီဒီယိုမှာရောပေါ့လေရုပ်မြင်တက်ကြမှာရောဒါကိုလည်းပဲကျွန်တော်တို့ပါတီရဲ့ဟောပြောချက်အဲ့ဒါကိုထုတ်လွှင့်မယ့်အစီအစဉ်ရှိတယ်။
တိုင်းရင်းသားစီလုံးညီညွတ်ရေးပါတီကဥဟန်ရွှေကပြောသွားတာပါရှင်။ဒါအပြင်ရွေးကောက်ပွဲဆိုင်ရာမီဒီယာစောင့်ကြည့်လေ့လာရေးစီမံကိန်းမှာသတင်းမီဒီယာတွေရဲ့ရွေးကောက်ပွဲအပေါ်သတင်းတင်ပြပုံတွေကိုဘလို့စောင့်ကြည့်အကဲဖြတ်ခံကြရမလဲဆိုတဲ့သတင်းနဲ့ဆွေးနွေးပွဲကာလအတွင်း KIO နဲ့မြန်မာစစ်တပ်တို့ပစ်ခတ်မှုတွေထိန်းသိမ်းဖို့ညွှန်ကြားထားပေမဲ့လည်းတိုက်ပွဲတွေဆက်ဖြစ်နေတဲ့သတင်းတွေကိုနောက်ပိုင်းမှာတင်ပြသွားဖို့ရှိပါတယ်။ခုရင်ဆုံးတော့အင်္ဂါနေ့ညနေခင်းထိပ်တန်းရောက်သတင်းတွေကိုမအေးသန္တာကျော်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်။
စီးရီးယားကလာတဲ့ရာပေါင်းများစွာတဲ့ရွှေပြောင်းဒုက္ခတွေတွေဟာဆာဗီးယားနိုင်ငံနဲ့ကနေဟန်ဂေရီနိုင်ငံနဲ့ဖြတ်ဝင်ခဲ့ကြပြီးတဲ့နောက်မှာဟန်ဂေရီဆာဗီးယားနေဇနာကကြိုဆိုရေးစခန်းမှာဒီကနေ့စုဝေးနေပါတယ်။ရော့စကီနေဇက်မြို့နားမှာဖွင့်ထားတဲ့အဲဒီစခန်းမှာအစ်တရောက်လာတဲ့သူတွေအတွက်ယာယီစခန်းလုပ်ပေးထားတာပါ။အဲဒီမှာသူတို့တွေညအိပ်ရန်နာကြပြီးတဲ့နောက်ဒေတာရင်းတခြားနေရာတွေမှာရှိတဲ့ဂျားစခန်းတွေစီပို့ပေးမှာပါ။သူတို့ပစ္စည်းတွေထုတ်ပိုးပြီးတော့အနည်းကဂျားစခန်းတစ်ခုစီပို့ပေးမဲ့ဘတ်စကားတွေကိုရဲအတားစီနောက်မှာတန်းစီဆောင်နေတဲ့ဒုက္ခသည်တွေယထာတန်လန်းတစ်လျှောက်ဟန်ဂေရီရဲတပ်ဖွဲ့ကအဆောင်ချင်နေပါတယ်။ဒါမင်းလေဂျားစခန်းတွေမှာလူတွေကပြည့်ရှံနေပြီးတော့ဘတ်စကားကတိတ်နေတာကြောင့်အဲ့ဒီနေရာဟာဘောလ်ကန်လမ်းကြောင်းပေါ်မှာလူတွေနဲ့ပြည့်ကျက်နေတဲ့နေရာတစ်ခုဖြစ်ပါတယ်။ဂရိနိုင်ငံကနေပြီးတော့မက်ဆီဒိုနီးယားနဲ့ဆာဗီးယားနိုင်ငံတွေကိုဖြတ်ပြီးတော့ဟန်ဂေရီနိုင်ငံကိုသွားဖို့အတွက်ရွှေ့ပြောင်းဒုက္ခသည်တွေကအဲ့ဒီဘောလ်ကန်လမ်းကိုအသုံးပြုတာဖြစ်ပါတယ်။အရှေ့အလယ်ပိုင်းအာဖရိကနဲ့အာရှဒေသကရွှေ့ပြောင်းဒုက္ခသည်တွေအလုံးရင်းနဲ့ဝင်လာနေတဲ့အရေးကိုကင်တွယ်ဖြေရှင်းတာမှာဥရောပသမဂ္ဂ EU အဖွဲ့ဝင်နိုင်ငံတွေကြားမှာအကြီးအကျယ်သဘောထားကွဲလွဲနေပါတယ်။ဒါကြောင့်လဲဒီကိစ္စက EU ရဲ့စံတန်ဘိုးတွေနဲ့ကမ္ဘာလုံးဆိုင်ရာယက်တီချက်ကိုချိမ့်ချောင်းနေသလိုယူရိုဇုံပြုပြင်ပြောင်းလဲရေးနဲ့ဂရိနိုင်ငံရဲ့ကြွေးမီပြည်ထနာဖြည့်ရှင်ရေးတွေမှာပူပေါင်းလှုပ်ဆောင်နိုင်စွမ်းကိုအာရော့သွားစေနိုင်ပါတယ
်။ပြည်ထိုင်ကာကွယ်ရေးဝန်ကြီးကဆီးရီးယားမှာရှိတဲ့ IS Islamic စစ်သွေးကြတွေရဲ့ချိမ့်ချောင်းမှုကိုရပ်တန့်နိုင်အောင်လေကြောင်းတက်ခိုက်မှုတွေပိုတိုးလုပ်သွားဖို့စဉ်းစားထားတယ်လို့ဒီနေ့ထုတ်ပြောလိုက်ပါတယ်။ပြည်ထိုင်ဝန်ကြီးချုပ် David Cameron ကပြည်ထိုင်လေတပ်အနေနဲ့ပြည်ထိုင်နိုင်ငံသား2ဦးပါဝင် IS စစ်သွေးကြ3ဦးကိုပစ်သတ်နိုင်ခဲ့တယ်လို့မနေ့ကပဲထုတ်ပြောပြီးမှကာကွယ်ဝင်ကြီးမက်ကက်ဖလွန်ကလည်းအခုလိုပြည်ထောင်အကျိုးစီးပွားထိခိုက်စေမဲ့စစ်သွေးကြွချင်းချောက်မှုကိုရပ်ပစ်နိုင်ဖို့ထုတ်ပြောလိုက်တာပါ IS 3ဦးကိုတည်စေခဲ့တဲ့ August 21ရက်နေ့ကဒီလေကြောင်းတက်ခိုက်မှုဟာပြည်ထောင်တပ်ဖွဲ့တွေရဲ့ပထမဆုံးတက်ခိုက်မှုဖြစ်တဲ့အချမ်းဖက်အစီအစဉ်တွေရပ်တန့်ဖျက်ဆီးပစ်ဖို့ဆိုရင်အခုလိုတက်ခိုက်မှုမျိုးနောက်ထပ်လုပ်ဖို့လည်းဝေမလေးဘူးလို့ကာကွယ်ဝင်ကြီးဖလွန်ကဆက်ပြောခဲ့ပါတယ်ဝန်ကြီးချုပ်ကင်မရွန်ကလည်းဒီမောက်သူမဲ့ဝေးထိန်လေရင်နဲ့စတင်ပြစ်ခတ်ခဲ့မှုဟာဗြိတိန်အနေနဲ့ကုကုကိုကာကွယ်နိုင်ဖို့ဖြစ်တဲ့ဒီအချမ်းဖက်သမားဒူးစီအနေနဲ့ဗြိတိန်နိုင်ငံပေါ်လက်နက်နဲ့တိုက်ခတ်ဖို့ပြင်ဆင်ညွှန်ကြားမှုတွေလုပ်နေတာထေချာတဲ့ထောက်ထားတွေရထားပြီးလို့ဖြစ်တယ်လို့ထုတ်ပြောခဲ့ပါတယ်တကယ်တော့ဗြိတိန်နိုင်ငံသားရေယတ်ခန်နဲ့အခြား IS စစ်သွေးကြ2ဦးတို့ IS မြို့တော်ရက်ကာနာမှာကားနဲ့ခီးသွားနေတုန်းပြစ်သက်နိုင်ခဲ့တာလို့ဝန်ကြီးချုပ်ကင်မရွန်ကဗြိတိန်လွှတ်တော်ကိုရှင်းပြခဲ့ပါတယ်ခင်ဗျာ
စီးရီးယားနိုင်ငံရဲ့ပြည်ရင်းစစ်ကိုဖြည့်ရှင်းနိုင်မှုနည်းလမ်းတွေအတွက်အမေရိကန်ပြည်အောင်စုနဲ့ Arabia နိုင်ငံတို့နဲ့ဆွေးနွေးဖို့အီရန်နိုင်ငံကအဆင်သင့်ပါပဲလို့အီရန်သမ္မတကပြောသွားပြီးတော့အဲလိုမျိုးဆွေးနွေးညှိနှိုင်းမှုဆွေးနွေးညှိနှိုင်းမှသာပြည်ပခန့်တန်းတဲ့စီးရီးယားနိုင်ငံမှာငြိမ်းချမ်းရေးနဲ့ဒီမိုကရေစီရနိုင်မယ်လို့ဆိုပါတယ်။ရှီယာမွတ်စလင်အီရန်အစိုးရဟာစီးရီးယားသမ္မတဘက်ရှယ်အယ်အာဆတ်အပေါ်မှာအဓိကဩဇာညောင်းသူဖြစ်ပြီးတော့သူ့ရဲ့ပြိုင်ဘက်ဆွန်နီမွတ်စလင် Arabia နိုင်ငံနဲ့အမေရိကန်တို့ကစီးရီးယားတပုံတွေစစ်သွေးကြွတွေဘက်ကလိုက်တယ်လို့ဆွဆွဲနေတာပါ။ အီရန်နိုင်ငံကိုရောက်ရှိနေတဲ့ဩစတြီးယားသမ္မတဟိုင်းစ်ဖီရှာနဲ့ပူရဲကျင်းပတဲ့ဒီကနေ့သတင်းစာရှင်းလင်းပွဲမှာအီရန်သမ္မတဟက်ဆန်ရော်ဟာနီကအခုလိုပြောသွားတာဖြစ်ပါတယ်။ဆွေးနွေးကြလို့ဆီးရီးယားနိုင်ငံအတွက်ပို့ပြီးအန္တရာယ်ကင်းမယ်ပို့တည်ငြိမ်မှုရှိမယ်ဒီမိုကရေစီရှိတဲ့အနာဂတ်ရမယ်ဆိုရင်အီရန်အစိုးရအနေနဲ့ဘယ်ဒေသရင်းနိုင်ငံနဲ့မဆိုဘယ်အင်အားကြီးကမ္ဘာနိုင်ငံနဲ့မဆိုဆွေးနွေးသွားမှာဖြစ်တယ်လို့မစ္စတာရော်ဟာနီကပြောသွားပါတယ်။ဒါဟာသူ့နိုင်ငံကအလေးထားတဲ့ဆန်ဖြစ်တဲ့နိုင်ငံတကာရောအစ္စလမ်ဘာသာရောအပြင်ဆာနာထောက်ထားတဲ့ဆန်နှုံးစင်တာတွေနဲ့ညီညွတ်အောင်ကြိုးစားမှုတစိမ့်တည်တည်သားပါပဲလို့အီရန်သမ္မတကပြောသွားခဲ့ပါတယ်။အီရန်နိုင်ငံနဲ့ပတ်သက်တဲ့နောက်ထပ်သတင်းတစ်ပုဒ်ကတော့အမေရိကန်ပြည်ထောင်စုလွှတ်တော်မှအီရန်နျူကလ িয়ার ရေးနိုင်ငံတကာသဘောတူညီမှုအပေါ်ပြန်ပြီးတော့သုံးသပ်မှုတွေကိုဒီကနေ့ပြန်စတင်လိုက်ပါတယ်။ဒီသဘောတူညီချက်ကိုတရားဝင်ကန့်ကွက်ဖို့စဉ်းစားနေကြပြီးတော့လွှတ်တော်တလရန်နာခဲ့ပြီးတဲ့နောက်မှာဆွေးနွေးမှုတွေဒီကနေ့စတင်တာဖြစ်ပါတယ်ရှင
်။တူရကီရဲနဲ့စစ်သားတွေအသက်ခံခဲ့ရပြီးတဲ့နောက်မှာအစိုးရကတိုက်လျင်တွေတုံးပြီးကတ်စစ်သွေးကြွတွေပေါ်လေကြောင်းတိုက်ခိုက်မှုတွေဒီနေ့မနက်ပိုတိုးလှုပ်လိုက်တာကြောင့်စစ်သွေးကြွပေါင်း40ခန့်အထိသေဆုံးခဲ့ရပါတယ်။ဒီနေ့အရင်ဖြစ်ခဲ့တဲ့ကားဘုံတိုက်ခိုက်မှုကြောင့်နိုင်ငံရှေ့ပိုင်းမှာရဲရဲရှိ12ဦးထက်မနည်းသေဆုံးခဲ့ရပြီးအစိုးရတိုက်လေရင်40ကျော်နဲ့6နာရီကြာအခုလိုလေကြောင်းတိုက်ခိုက်မှုတွေကိုအီရတ်နိုင်ငံမြောက်ပိုင်းမှာပြင်းပြင်းထန်ထန်တံပြန်တိုက်ခိုက်ခဲ့တာကြောင့်အခုလိုဖြစ်တာလို့တူကီရရှိတွေကထုတ်ပြောလိုက်ပါတယ် PKK လို့သူကခေါ်တဲ့တရားမဝင်ကက်လို့ဒီမှာပါတီတပ်ဖွဲ့ဝင်တွေကိုအခုလိုလေကြောင်းကတိုက်ခိုက်ခဲ့တာဟာတနေ့တနင်္ဂနွေနေ့တုန်းကဒီစစ်သွေးကြွတွေရဲ့လမ်းဘေးဘုံထောင်တိုက်ခိုက်ခဲ့မှုကြောင့်တူရကီစစ်သား16ဦးသေဆုံးပြီးလေကြောင်းတိုက်ခိုက်မှုစလုပ်ခဲ့တဲ့နောက်ပိုင်းမှာဒုတိယအကြိမ်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။တကယ်တော့အခုလိုတူရကီတပ်သား16ဦးသေဆုံးခဲ့ရတာကအစိုးရနဲ့တပုံတွေကြားဇူလိုင်လကစပြီးအပြန်အလှန်တိုက်ခိုက်ခဲ့တာကြောင့်နှစ်နှစ်ကြာပြစ်ခတ်ရစေသဘောတူညီမှုပြပြခဲ့ပြီးကြတဲ့ကဆိုရင်အစိုးရဘက်မှာအသေးပြောက်အများဆုံးဖြစ်ခဲ့ရတာပါ။ဒီနေ့အင်ကာနီမှာဖြစ်ခဲ့တဲ့အဇာဘိုင်ဂျန်နိုင်ငံနဲ့ဆက်ဆက်နေတဲ့တူရကီနယ်စပ်အနီးနားကအစ်ဒါပြည်နယ်တွင်ကားဘုံတိုက်ခိုက်မှုအတွင်းမှာဘတ်စကားပေါ်မှာပါလာတဲ့ရဲတပ်သားတွေတည်ဆုံခဲ့ရတာဟာကတ်တဘုံတွေလက်ချက်ဖြစ်တယ်လို့အစိုးရကစွပ်စွဲထားပါတယ်ခင်ဗျာ
VOA ကနေပြီးတော့ဒေတာရင်းသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။မြန်မာနိုင်ငံမှာစစ်အုပ်ချုပ်ရေး2011ခုနှစ်မှာအဆုံးသတ်သွားပြီးတဲ့နောက်ပိုင်းပထမဦးဆုံးချိန်အနေနဲ့လာမယ့်နိုဝင်ဘာမှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာနိုင်ငံတကာကကြက်ကြက်မက်မက်စောင့်ကြည့်ပေးဖို့အတွက်အတိုက်ခံခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကတိုက်တွန်းသွားပါရည်။နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါ်အောင်ဆန်းစုကြည်ကဒီရွေးကောက်ပွဲဟာဆယ်စုနှစ်ပေါင်းများစွာအတွင်းမှာမြန်မာလူထုအနေနဲ့တကယ့်အပြောင်းလဲကိုဖော်ဆောင်ပေးနိုင်မယ့်အခွင့်အလမ်းဖြစ်တယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာတင်ထားတဲ့ဗီဒီယိုမှာအင်္ဂလိပ်ဘာသာနဲ့တိုက်တွန်းသွားခဲ့ပါတယ်။ဒေါ်ဆန်းစုကြည်ကဒီအခွင့်အရေးဟာကျွန်တော်တို့အတွက်လက်လွတ်ခံလို့မဖြစ်တဲ့အခွင့်အရေးပါ။လွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့နဲ့ရွေးကောက်ပွဲရလဒ်ကိုသက်ဆိုင်သူအားလုံးသဘောတူလက်ခံနိုင်မှုကိစ္စကကျွန်တော်တို့အတွက်ဘလောက်အရေးကြီးလဲဆိုတာတစ်ကမ္ဘာလုံးကနားလည်နိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။နိုင်ငံရဲ့အပြောင်းလဲကချောချောမွေ့မွေ့နဲ့အေးအေးချမ်းချမ်းဖြစ်ပေါ်ဖို့ကလည်းလွတ်လပ်မျှတတဲ့ရွေးကောက်ပွဲလို့ပဲအရေးကြီးပါတယ်။အဲ့ဒီအပြောင်းလဲကနေမှကျွန်တော်တို့နိုင်ငံမှာနောက်ကျောင်းပြန်ပြီးတော့လှည့်လို့မရတဲ့ဒီမိုကရေစီနှိကြစစ်မှန်တဲ့တိုးတက်မှုရရှိအောင်လှုံ့ဆော်ရပါမယ်။ဒီလိုဖြစ်ဖို့ဆိုတော့မှနိုင်ငံတကာအနေနဲ့ရွေးကောက်ပွဲမတိုင်ခင်ရောရွေးကောက်ပွဲကျင်းပနေတုန်းရောနဲ့အရေးကြီးတဲ့ရွေးကောက်ပွဲနောက်ပိုင်းမှာပါရွေးကောက်ပွဲကိုစောင့်ကြည့်ပြီးတော့ကူညီပေးကြပါလို့ဒေါ်ဆန်းစုကြည်က Facebook ဗီဒီယိုကနေတဆင့်တိုက်တွန်းသွားခဲ့ပါတယ
် VOA မြန်မာအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1068လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကအင်ကာနေညနေပိုင်းသတင်းတွေကိုဆက်ကြညာပေးနေပါတယ်ကိုရီးယားစစ်ပွဲကြောင့်နှစ်ပေါင်း60ကျော်ကွဲကွာနေကြတဲ့မိသားစုတွေပြန်လည်ပေါင်းစည်းရေးတောင်မြောက်ကိုရီးယားနှစ်နိုင်ငံသဘောတူလိုက်ကြပါပြီ။တောင်ကိုရီးယားချက်ချင်းနေအဖွဲ့ဝင်လီဒုတ်ဟန်ကကွဲကွာနေတဲ့မိသားစုတွေကန်ကန်တောင်မှာအောက်တိုဘာ20ရက်နေ့ကနေ26ရက်နေ့အထိပြန်လည်ပေါင်းစုံကြဖို့သဘောတူထားတဲ့တောင်နှစ်မြောက်နှစ်နိုင်ငံကလူတရာစီပါမယ်လို့ရှင်းပြခဲ့ပါတယ်။ ဒီသဘောတူညီချက်ကိုမြောက်ကိုရီးယားနိုင်ငံသတင်းဌာနကအတည်ပြုပါတယ်ပမ်မန်ဂျုံအပြည့်ရဲ့ကြေးရွာမှာတနင်္လာနေ့ကစပြီးညဘက်ထိလုပ်ခဲ့တဲ့ဆွေးနွေးပွဲအတွင်းအခုလိုသဘောတူခဲ့ကြတာပါပြန်လည်ပေါင်းစည်းမှပါဝင်ဖို့အတွက်တနင်္ဂနွေစီကလူတရားစီကိုရွေးချယ်ကြမှာပါအခုလိုပြန်တွေ့နိုင်ကြတာဟာ2014ဖေဖော်ဝါရီလကတည်းကဆိုရင်ပထမဆုံးအချိန်ဖြစ်ပါတယ်တကယ်တော့1950နဲ့53ခုနှစ်ကိုရီးယားစစ်ပွဲကြောင့်ကိုရီးယားကျွန်းဆွယ်ဟာကွန်မြူနစ်မြောက်ကိုရီးယားနဲ့ဒီမိုကရက်တစ်တောင်ကိုရီးယားနိုင်ငံတွေဖြစ်ကွဲကွာသွားခဲ့ကြပြီးကိုရီးယားလူမျိုးသန်းပေါင်းများစွာဟာကွဲကွာသွားကြတာဖြစ်ပါတယ်။အဲဒီကစပြီးနောက်2000ပြည့်နှစ်မှာလုပ်တဲ့ကိုရီးယားနှစ်နိုင်ငံကြားသမိုင်းဝင်ဆွေးနွေးပွဲတွေလုပ်လာတဲ့ချိန်ထိဒီမိသားစုတွေကြားဆင်နစ်ပေါင်းများစွာဆက်သွယ်ပြတ်သွားခဲ့ရပါတယ်။အခုပြန်လည်ပေါင်းစည်းအစီအစဉ်မှာပါဝင်သူများစုဟာအသက်80 80အရွယ်တွေဖြစ်ကြပြီးဒါကသူတို့အနေနဲ့အီးမေးလ်နဲ့စာပို့တာဖုန်းခေါ်တာတွေပိတ်ပင်ထားခံရပြီးကာလကြာရှည်ပြန်မဆုံနိုင်တဲ့လမ်းတွေမှာရှောက်ခဲ့ရတဲ့သူတွေအတွက်ပထမဆုံးအချိန်ပြန်လည်ပေါင်းစုံကြဖို့တခုရီးတော့အခွင့်အလမ်းဖြစ်ပါတယ်ခင်ဗျာ
တရုတ်ရဲ့ကိုပိုင်အုပ်ချုပ်ခွင့်ရတိဘက်ဒေသမြို့တော်လိုက်ဆာမှာအင်္ဂါနေ့တုန်းကအနေမြေထူထောင်ခြင်း250ပြည့်အထိမ်းအမှတ်ခန်းနာကျင်းပခဲ့ပါတယ်တရုတ်အစိုးရရဲ့ထိပ်တန်းနိုင်ငံရေးအကြံပေးယူဆောင်ရှန်ဦးဆောင်တဲ့65ဦးပါဗဟုအစိုးရကိုယ်စားလှယ်အဖွဲ့ကပိုတာလာနန်းတော်ရှင်မှာကျင်းပတဲ့အဲ့ဒီခန်းနာကိုတက်ရောက်ခဲ့ပါတယ်တိဘက်ဒေသမှာစစ်မှန်တဲ့ကိုပိုင်အုပ်ချုပ်မှုစနစ်ကိုကျင့်သုံးနိုင်ဖို့ဟာတရုတ်ကွန်မြူနတီပါတီရဲ့ဦးဆောင်မှုအောက်မှာလှုပ်ဆောင်ဖို့အရေးကြီးပါတယ်လို့မစ္စတာယူကအဖွဲ့မိန့်ခွန်းမှာပြောသွားခဲ့ပါတယ်တရုတ်နိုင်ငံအနေနဲ့ခွဲထွက်ရေးလှုပ်ရှားမှုတွေပေါ်မှာနှိမ်နင်းတာတွေကိုတွန်းမြင့်ပြီးတော့လှုပ်သွားမယ်လို့တရုတ်ပြည်သူနိုင်ငံရေးအချက်အကြံပေးအဖွဲ့အမျိုးသားအဆင့်ကော်မတီရဲ့ဥက္ကဋ္ဌမစ္စတာယူကပြောသွားခဲ့ပါတယ်ရှင် Direct from Washington The Voice
of America VOA အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တွေကိုမအေးတန်နာကျော်နဲ့ကိုဝင်းမင်းတို့ကကြင်ညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါရောင်းမယ်လာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပတော့မယ့်ရွေးကောက်ပွဲမှာဝင်းရောက်ရှင်ပြိုင်ကြမဲ့ကိုစလဲလောင်းတွေအနေနဲ့မဲဆွဲစည်းရုံးရေးကိုဒီကနေ့စက်တင်ဘာလ10ရက်နေ့ကစပြီးတော့တရားဝင်လှုပ်ဆောင်ခွင့်ရနေပါပြီ။အင်အားကြီးပါတီတွေဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီနဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီတို့ကမန္တလေးမြို့မှာအလပြရင်တွင်တဲ့ပါတီအောင်နိုင်ရေးလှည့်လည်နေကြသလိုတခြားပါတီတွေကလည်းရန်ကုန်မန္တလေးနေပြည်တော်စတဲ့သက်ဆိုင်ရာမဲဆန္ဒနယ်မြေအသီးသီးမှာမဲဆွဲစည်းရုံးမှုလုပ်နေကြပါပြီ။ကိုစရဲလောင်းတွေရဲ့ဒီကနေ့မဲဆွဲစည်းရုံးမှုအခြေအနေကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုထက်အောင်ကစူးစိတင်ပြချပါရယ
်။နိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့ပါတီစုံထွေထွေရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်ကြမဲ့ကိုစရဲလောင်းတွေဟာပါတီအောင်နိုင်ရေးနဲ့မဲဆွဲစည်းရုံးမှုတွေကိုဒီကနေ့မှာစတင်လှုပ်ဆောင်နေပါပြီ။လက်ရှိအာဏာပါတီဖြစ်တဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီကလည်းမန္တလေးမြို့နယ်အများစုမှာအလပြရင်တွေနဲ့မဲဆွဲစည်းရုံးမှုတွေကိုလုပ်နေပြီလို့ကြည်ကြီးတကွင်မြို့နယ်မဲဆန္ဒနယ်နှစ်ကကိုစလဲလောင်းဦးသိန်းလက VOE ကိုပြောပါရစေ
။အောင်မြင်စံဆိုင်ရမဟာအောင်မြင်ဆက်မတော်ကြီးလေးမြို့နယ်တကြီးဖက်ပါတယ်။နောက်ကျွန်တော်တို့ကြည်ကြီးတကွင်ကတကြီးဖက်ပါတယ်မလေးခေမှာနော်
။ဟုတ်ကဲ
့။အဲနောက်ကအမရပုရတကြီးဖက်ပါတယ်ပသိန်းကြီးတကြီးဖက်ပါတယ်။အဲနောက်ရက်ဒီဆိုရင်တော့တမြို့နယ်တကြီးဟိုဖက်မယ်လို့ထင်ပါတယ်။တန်တဲ့နှစ်ရက်ကိုလေ။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ခွင့်ပြုတာတမြို့နယ်တကြီးခွင့်ပြုထားပါတယ်။အစားနယ်မြို့တွေမှာလည်းဒီပုံစံနဲ့ပဲလုပ်ပါတယ်။
ဒါအပြင်အတိုက်ခံပါတီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီကလည်းပါတီအောင်နိုင်ရေးလုပ်ငန်းတွေလှုပ်ဆောင်နေပြီဖြစ်တယ်လို့နောင်ချိုမြို့နယ် NND ကနေပြည်သူ့လွတ်တော်ကိုယ်စားလှယ်လောင်းဖြစ်ဝင်ရောက်ရှင်ပြိုင်မဲ့ဦးထွန်းထွန်းဟင်ကဆိုပါတယ
်။မဲဆွယ်စည်းရုံးရင်းကိုဖွဲ့ချုပ်အနေနဲ့လောင်းဆောင်မလုပ်ဘူးပေါ့ကြည့်။တခြားကျွန်တော်တို့ဒီမြို့နယ်တွေမှာတော့ကျွန်တော်တို့ကစည်းရုံးတွေစနိုင်ကြတာလည်းရှိပါပြီခင်ဗျာ
။မဲဆွယ်စည်းရုံးကပထမဆုံးနေ့ဖြစ်တာကြောင့်သက်ဆိုင်ရာမဲဆန္ဒနဲ့အသီးသီးမှာဟောပြောဆွေးနွေးပွဲတွေမလုပ်သေးပဲမန္တလေးမြို့တွင်းမှာပဲပါတီအောင်နိုင်ရေးအလှပြရင်လှည့်လည်နေတယ်လို့ NLD မန္တလေးတိုင်းအမျိုးသားလွှတ်တော်မဲဆန္ဒနဲ့အမတ်တကကိုစလဲလောင်းဒေါက်တာဦးတန်းဝင်းကဖွင့်ဟပါတယ
်ဒီနေ့တော့ကျွန်တော်တို့အနေနဲ့တော့ဟိုရက်ွက်တီအနေနဲ့မစင်မနဲ့အောင်နိုင်ရေးကားထွက်တာနဲ့စပါတယ်အောင်နိုင်ရေးကားပေါ့လေ float လေခုတောင်ကျယ်ပြူဆိုပြီးတော့အဲ့ဒါကားဒီနေ့စထွက်ပါပြီအဲ့ဒါဟိုမနုပညာရှင်တွေနဲ့အောင်နိုင်ရေးသချင်းတွေနဲ့အကတွေနဲ့ပေါ့နောက်အောင်မြင်သာသာမြို့နယ်ကလည်းပလုတ်ကူပြင်းစင်းနေပါလေအဲ့ဒါတော့ခုရပိုင်းထွက်နိုင်ပါမယ
်တိုင်းသာစီလုံးညီညွတ်ရေးပါတီကလည်းရန်ကုန်နဲ့နေပြည်တော်တို့မှာမဲဆွယ်စည်းရုံးမှုတွေစတင်လှုပ်ဆောင်နေသလိုရေဒီယိုနဲ့ရုပ်မြင်သံကြားကနေလည်းဒီကနေ့ဟောပြောတင်ပြဖို့အတွက်ပြင်ဆင်နေတယ်လို့ပါတီဗဟိုအလုံးမှုဆောင်ဦးဟန်ရွှေကပြောပါတယ
်ရေဒီယိုမှာဟောပေါ့လေရုပ်မြင်သံကြားမှာဟောဒါကိုလည်းပဲကျွန်တော်တို့ပါတီရဲ့ဟောပြောချက်အဲ့ဒါကိုထုတ်လွှင့်မဲ့အစီအစဉ်ရှိတယ်ဒီအစီအစဉ်လည်းပဲလုပ်နေပါလေခင်ဗျာအဲကြောင့်မလို့ဒီအစီအစဉ်ဟာကျွန်တော်တို့ပါတီရဲ့ဒီမြို့တော်ဘက်မှာပြည်သူတွေကိုအပြစ်ပေးတင်ပြထားတဲ့ကျွန်တော်တို့ပါတီရဲ့ဒီမြို့တော်ဘက်ချင်းရာဇရမ်းမှာအချက်လက်တွေကိုဖော်ပြတာဖြစ်တဲ့အတွက် အဲ့ဒီဟာတွေနဲ့ပတ်သက်လို့လည်းပဲဒီသူတွေအတွက်မှာတည်ပြီးနားထောင်နိုင်မှုအတွက်အဲ့ဒီဒီ agitation ပေါ့လေလှုပ်ဆော်တဲ့ဒီလုပ်ငန်းတွေဒါတွေလည်းလောက်ကင်ဆောင်ရနေတဲ့အခြေအနေရှိပါတယ
်ဒီကနေ့ရန်ကုန်မြို့မှာလည်းနိုင်ငံရေးပါတီအများစုကကိုယ်စားလှယ်လောင်းနေပါတီအောင်နိုင်ရေးရုံးခန်းဖွင့်တာတွေနဲ့မဲဆွယ်စည်းရုံးမှုတွေပြုလုပ်နေတာပ
ါလူလူသိအောင်လို့ဒီလိုလို့တော့ကိုယ်စားလှယ်ကတမ်းပလက်အဲ့ဒီတိုင်းကဘင်းစင်ကပေါ့နော်အဲ့ဒါလေးတွေကိုပဲဖြန့်ဝေတာပဲရှိပါတယ်ဘာမှမပြောသေးပါဘူးစက်တင်ဘာလတည်းမှာတော့ဟိုစနေတင်းကနေကမော်တော်ကားတွေနဲ့လှုပ်ဆော့စီယုံပြီးတော့မှဂျန်နဲ့ဂျားရဲ့ကိုတော့ဘလော့တစ်ခုစီကိုပေါ့နော်လက်ဆက်စီယုံမှုစီပစဉ်ထားကြပါတယ
်ရန်ကုန်မှာတော့ကျွန်တော်တို့ကဒီကိုသတ်တော့ပြည်သူတော်ပူဇော်လာဦးကြီးမြင့်သူကမြို့တော်ကဒီကိစ္စပြီးတော့မျက်စက်စီယုံလုပ်ပါတယ်တပည့်ပြည်သူများတော့ပေါ့ဒီလိုပြောစကားပြောတာစဉ်းစားလာရင်လုပ်ပါတယ်
ကျန်းခိုင်ဖွံ့ဖြိုးရေးပါတီကကြောက်တရားမျိုးနဲ့မဲဆန္ဒနဲ့အမှတ်နှစ်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါ်ညွန့်ညွန့်နဲ့အမျိုးသားဒီမိုကရေစီအင်အားစုပါတီဥက္ကဋ္ဌဥက္ကမောင်ဆွေတို့ပြောဆိုသွားခဲ့တာပါနိုင်ငံရေးပါတီတွေကကိုယ်စားလှယ်လောင်းနေအပါအဝင်တတိပုဂ္ဂလကိုယ်စားလှယ်လောင်းနေအားလုံးမဲဆွယ်စည်းရုံးခွင့်ကိုတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီကနေ့ကစပြီးရွေးကောက်ပွဲကျင်းပဖို့ရက်မတိုင်ခင်နိုဝင်ဘာလ6ရက်နေ့အထိရက်ပေါင်း60သတ်မှတ်ပေးထားတာပါပြီးခဲ့တဲ့လတည်းရေဘေးဒဏ်ဆူဆူဝါးဝါးခံခဲ့ရတဲ့ချင်းပြည်နယ်အပါအဝင်တွာလာရခက်ခဲတဲ့နေရာဒေသတချို့ကနေဝင်ပြိုင်မဲ့ကိုယ်စားလှယ်လောင်းတွေကတော့ဒီမဲဆက်စည်းရုံးကွင်ကာလာကိုနည်းလွန်းတယ်လို့ထောက်ပြဝေဖန်နေကြပါတယ်ခင်ဗျာ
ကိုထက်အောင်ပါရှင်ဆက်လက်ပြီးရွေးကောက်ပွဲသတင်းတင်ပြတဲ့သတင်းမီဒီယာတွေကိုစောင့်ကြည့်သွားမယ့်အကြောင်းသက်သက်ထည့်တင်ပြပါမယ်မဲဆန္ဒရှင်ပြည်သူတွေရဲ့ရွေးချယ်မှုတွေကိုပံ့ပိုးနိုင်ဖို့သတင်းမီဒီယာတွေကိုစောင့်ကြည့်သွားမှာဖြစ်တယ်လို့မြန်မာ Institute for Democracy MID အဖွဲ့ကပြောဆိုလိုက်ပါတယ်ဒီကနေ့စတင်လိုက်တဲ့ MID အဖွဲ့ရဲ့2015ရွေးကောက်ပွဲဆိုင်ရာမီဒီယာစောင့်ကြည့်လေ့လာရေးစီမံကိန်းမှာသတင်းမီဒီယာတွေရဲ့ရွေးကောက်ပွဲအပေါ်သတင်းတင်ပြပုံတွေကိုစောင့်ကြည့်ကဲဖြတ်သွားမှာဖြစ်ပါတယ်အပြည့်အစုံကိုတော့ VOA သတင်းထောက်မတင်ကြီးလင်းကပြောပြပေးမှာပ
ါဟုတ်ကဲ့ပါရှင်မဲဆန္ဒရှင်တွေအနေနဲ့သတင်းမီဒီယာတွေရဲ့ဖော်ပြမှုတွေကိုလေ့လာပြီးလာမယ့်အထွေထွေရွေးကောက်ပွဲမှာဆန္ဒမဲထဲကြမှာဖြစ်တာကြောင့်ပြည်သူတွေရဲ့ရွေးချယ်မှုတွေကိုထိရောက်စွာအထောက်အကူပြုနိုင်အောင်သတင်းမီဒီယာအဖွဲ့တွေကိုစောင့်ကြည့်မှာဖြစ်တယ်လို့မြန်မာ Institute for Democracy MID ကညှိနှိုင်းရေးမှူးကိုမျိုးမင်းစောကအခုလိုပြောပါတယ
်ဒီသတင်းမီဒီယာတွေကနေပြီးတော့ပြည်သူတို့ရှိဖို့သတင်းချက်လက်တိတိကျကျမှန်မှန်ကန်ကန်ပေါ့လေပြီးနိုင်သလားเนาะကျွန်တော်တို့ဒီပေါ်ပြတဲ့နေရာမှာလဲပလန်ကင်းရလားဒါတွေကိုကျွန်တော်လေ့လာပြီးတော့ပြည်သူလူထုကိုဒီချက်လက်တွေကျွန်တော်တို့စောင့်ကြည့်လေ့လာတဲ့လေ့လာချက်တွေကိုကျွန်တော်ပြန်ပေးတဲ့အခါမှာပြည်သူလူထုကနေပြီးတော့ဒါမီဒီယာတွေကနေရတယ်ပေါ့နော်ကျွန်တော်တို့သတင်းချက်လက်တွေကသူတို့အတွက်ရွေးကောက်ပွဲမှာသူတို့ကိုယ်စားလှယ်လောင်းနေရွေးချယ်တဲ့နေရာမှာเนาะသူတို့ရဲ့ဟိုပေါ့ရွေးချယ်မှုပေါ့လေပုံမကောင်းဝင်လာအောင်เนาะဒီမီဒီယာတွေကနေပြီးတော့သူတို့ဟိုသတင်းချက်လက်မှန်မှန်ကန်နေပေးရလားဆိုတဲ့အကြောင်းသိလာတဲ့အခါမှာလာပြောတဲ့ကျွန်တော်တို့မီဒီယာတွေရဲ့ရည်သွေးပေါ့လေရေကောက်ဝဲသတင်းတွေကိုပေးတဲ့နေရာမှာဒီလိုလိုရှိချပေးတဲ့နေရာမှာရည်သွေးတွေတိုးတက်လာအောင်လို့ပြပြပြောင်းလဲလာနိုင်အောင်လို့เนาะလိုအပ်ချက်ရှိခဲ့လို့ရှိရင်ပေါ့လေပြပြပြောင်းလဲလာအောင်ဒါဒီ report တွေအနေနဲ့ပံ့ပိုးပေးမှာဖြစ်ပါတယ
် MID အနေနဲ့အစိုးရပိုင်းနဲ့ပုဂ္ဂလိကပိုင်းမီဒီယာတွေအပြင်VOA အပါအဝင်နိုင်ငံတကာအခြေစိုက်မြန်မာသတင်းဌာနတွေရဲ့ရုပ်မြင်သံကြားလိုင်း၅လိုင်းရေဒီယိုလိုင်း၈လိုင်းသတင်းစာ၁၄စောင်နဲ့အွန်လိုင်းမီဒီယာ၃ခုတို့ကိုစောင့်ကြည့်သွားမှာဖြစ်ပါတယ်။မဲဆန္ဒရှင်တွေအပေါ်တက်ရောက်မှုအများဆုံးရှိတဲ့မီဒီယာတွေကိုရွေးချယ်ထားတယ်လို့ MID နဲ့အတူပူးတွဲစောင့်ကြည့်မဲ့ Democracy Reporting International DRI ကမီဒီယာစောင့်ကြည့်ရေးကျွမ်းကျင်ပညာရှင် Resto Kusal ကပြောပါတယ်။
The other criteria that we took into consideration was the impact of those media on
ဆောင်ကြည့်လေလာဖို့သတင်းဌာနတွေကိုရွေးချယ်တဲ့အခါမှာသတင်းဌာနတွေရဲ့မဲဆန္ဒရှင်တွေပေါ်တက်ရောက်မှုကိုကျွန်တော်တို့ထည့်သွင်းစဉ်းစားပါတယ်။ဒါကြောင့်ရွေးကောက်ပွဲဆိုင်ရာသတင်းတွေအစင်မပြတ်ဖော်ပြနေတဲ့ဌာနတွေကိုရွေးချယ်ထားပါတယ်။ပြီးတော့ကျွန်တော်တို့အဖွဲ့ရဲ့လူအင်အားနဲ့ကန့်ညီတဲ့အတိုင်းအတာကိုလည်းစောင့်ကြည့်ဖို့ရွေးချယ်ထားတာပါ။
သတင်းမီဒီယာတွေကိုစောင့်ကြည့်ရမှာလဲနိုင်ငံပေါင်း90မှာအသုံးပြုနေတဲ့ Slovakia နိုင်ငံအခြေစိုက် Mammo 98 Media စောင့်ကြည့်လေ့လာရေးအဖွဲ့ရဲ့ဤစနစ်တွေကိုအသုံးချသွားမှာဖြစ်တယ်လို့ Resto Kusal ကပြောပါတယ်။ဒါအပြင်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမဲ့ကိုယ်စားလှယ်လောင်းနေတဲ့ပါတီတွေကိုမီဒီယာတွေမှာဖော်ပြချိန်အတိုင်းအတာပမာဏအတိုင်းအတာနဲ့အကောင်အဆိုးဖော်ပြပုံစကလုံးအသုံးနှုန်းတွေကိုကိန်းဂဏန်းအသုံးပြုတိုင်းတာမှုတွေပြုလုပ်သွားမှာဖြစ်တယ်လို့မီဒီယာတွေရဲ့ကျင့်ဝတ်နဲ့ပညာရှင်စံမှုစံနှုန်းတွေနဲ့လဲချိန်ထိုးအကဲဖြတ်သွားမှာဖြစ်ပါတယ်စက်တင်ဘာလ10ရက်နေ့ကနေ ရွေးကောက်ပွဲကျင်းပမယ်နိုဝင်ဘာလ၈ရက်နေ့အထိရွေးကောက်ပွဲသတင်းဖော်ပြမှုတွေကို၂လကြာစောင့်ကြည့်မှာဖြစ်ပြီးအစီရင်ခံစာ၃ဆောင်ထုတ်ပြန်သွားမယ်လို့ Resto Guzzo ကအခုလိုပြောပါတယ
် Our goal is really to inform citizens during the election campaign on the quality of reporting. That is why
ကျွန်တော်တို့ရဲ့ရည်ရချက်တစ်ခုကမဲဆွယ်စည်းဝေးကာလအတွင်းမှာသတင်းဖော်ပြမှုတွေရဲ့အခြေအနေတွေကိုပြည်သူတွေကိုသိစေချင်တာပါဒါကြောင့်လဲရွေးကောက်ပွဲမတိုင်ခင်မှာအစီရင်ခံစာနှစ်ဆောင်ထုတ်ပြန်မှုရှိပါတယ်။ပထမအစီရင်ခံစာကိုစက်တင်ဘာလကုန်အောက်တိုဘာလဆန်းမှာထုတ်ပြန်သွားပါမယ်။ဒုတိယအစီရင်ခံစာကိုတော့ရွေးကောက်ပွဲနေ့ရက်ထပ်ပြီးထုတ်ပြန်ပါမယ်။နောက်ဆုံးအစီရင်ခံစာထုတ်ပြန်မှုအချိန်အတိအကျမပြောနိုင်သေးပေမဲ့ဒေကြတာတစ်ခုကတော့နောက်ဆုံးအစီရင်ခံစာမှာအချက်အလက်တွေအပြည့်စုံပါဝင်ပါမယ်။လေးလာစောင့်ကြည့်ထားတဲ့အချက်အလက်အသေးစိတ်တွေအထူးသဖြင့်တော့သတင်းဌာနတွေပြုပြင်ပြောင်းလဲနိုင်အောင်အကြံပြုချက်တွေပါဝင်ပါလိမ့်မယ်။
မြန်မာ Institute for Democracy MID အဖွဲ့ဟာလွတ်လပ်စွာရေးသားဖော်ပြခွင့်နဲ့မီဒီယာလွတ်လပ်ခွင့်တွေကိုဆောင်ရွက်နေတဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်။2015ရွေးကောက်ပွဲဆိုင်ရာမီဒီယာစောင့်ကြည့်လေ့လာရေးစီမံကိန်းကနေမဲဆွယ်စည်းရုံးတဲ့ကာလတစ်လျှောက်မှာမီဒီယာအတိုင်းအဝိုင်းတစ်ခုလုံးရဲ့တည်ကြည်ဖြောင့်မတ်မှုကိုအားကောင်းစေဖို့ရည်ရွယ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ EU ဥရောပသမ္မဂရဲ့ပံ့ပိုးမှုနဲ့ဒီစီမံကိန်းကိုဘာလင်အခြေစိုက် Democracy Reporting International DRI အဖွဲ့နဲ့အတူပူးပေါင်းဆောင်ရွက်နေရလဲဖြစ်ပါတယ်ရှင်
။မတငယ်လင်းတင်ပြသွားတာပါရှင်။ VOA American အသံကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့ဒီကနေ့အစီအစဉ်အဆုံးမသတ်ခင်တိုင်းရင်းသားသတင်းတပုတ်နောက်ဆုံးတင်ပြပါဦးမယ်။သမရဦးသိန်းစိန်ဦးဆောင်တဲ့မြမအစိုးရကိုယ်စားလှယ်အဖွဲ့နဲ့တိုင်းရင်းသားကောင်းဆောင်တွေနဲ့ NCA လက်မှတ်ရေးထိုးနိုင်ဖို့တွေ့ဆုံဆွေးနွေးနေတဲ့ကာလမှာမြမစစ်တပ်နဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့တို့အကြားနှစ်ဖက်တိုက်ခိုက်မှုတွေထိန်းသိမ်းသိမ်းလှုပ်ဆောင်သွားဖို့ညွှန်ကြားမှုတွေရှိခဲ့တယ်လို့ကချင်ငိမ့်ချမ်းရဲ့အကျိုးဆောင် PCG တာဝန်ရှိသူတွေကပြောပါရယ်ဒီညွှန်ကြားချက်ကိုနှစ်ဖက်အဖွဲ့ကနှုတ်မိတ်နဲ့ညွှန်ကြားခဲ့တာဖြစ်တယ်လို့ကချင်ဒေသဖက်မှာမြမတပ်မတော်ကလည်းအင်အားတိုးချဲ့နေပြီးထိုးစစ်ဆင်နေတဲ့လက်ရှိအခြေအနေကြောင့်တိုက်ပွဲထပ်မံမဖြစ်ပေါ်အောင်ထိန်းသိမ်းဖို့အတွက်အခက်အခဲရှိနေတယ်လို့လည်း KIO ဖက်ကပြောပါရယ်ဒီအခြေအနေကိုတော့ VOA ထိုင်းခြေဆိုင်သတင်းထောက်နိုင်ကုန်းအိမ်ကအခုလိုသတင်းပေးပို့ထားပါရယ
်မြမဆိုးရတတ်တဲ့ KIO ကချင်လွတ်လပ်ရေးဖွဲ့တို့အကြားနှစ်ဖက်တိုက်ခိုက်မှုရက်စဲဖို့နဲ့ထိန်းသိမ်းသိမ်းသိမ်းလှုပ်ဆောင်သွားဖို့နှစ်ဖက်အောက်ခြေတပ်တွေကိုညွှန်ကြားချက်ပေးထားတယ်လို့ကချင်ငင်းချမ်းရေးကျူးဆောင် PCG ကဦးဆန်းအောင်ကနေအခုလိုပြောပါရယ်
ဟိုတိတိဆွေးနွေးပွဲဖြစ်နေတဲ့အခါကျတော့ဒီဆွေးနွေးပွဲအချိန်မှာကဒါလေးစားတဲ့အနေနဲ့နှစ်ဖက်ကလည်းပြင်းပြင်းလေးလုပ်ကြဖို့ဆိုတဲ့ဟာတော့ကြရတယ်လို့ကျွန်တော်သိရပါတယ
်အခုလိုနှစ်ဖက်သက်တွေထိတိုက်တွေ့ဆုံမှုမဖြစ်ပွားရလေအောင်ထိန်းသိမ်းဖို့ညွှန်ကြားချက်ကိုတော့နှစ်ဖက်အဖွဲ့ကနေနှုတ်မိတ်နဲ့ညွှန်ကြားထားတယ်လို့လည်းသူကပြောပါတယ်မြန်မာအစိုးရတပ်နဲ့ KIO ကချင်လွတ်လပ်ရေးဖွဲ့တို့ကြားပြီးခဲ့တဲ့ဩဂုတ်လကုန်ပိုင်းထိဝိုင်းမော်မြို့နယ်ပူတန်အူနဲ့စွန်ဘရာပွန်ဘက်မှာတိုက်ပွဲတွေဆက်တိုက်ဖြစ်ပွားရကနေစက်တင်ဘာလ3ပိုင်းမှာတိုက်ပွဲဖြစ်ပွားမှုရော့ကျသွားခဲ့တယ်လို့လည်းဦးဆန်းအောင်ကပြောပါတယ်ဒါပေမဲ့တိုက်ပွဲမဖြစ်ပွားအောင်ထိန်းသိမ်းနေတဲ့ကြားကမနေ့ကညနေပိုင်းနဲ့ဒီကနေ့မနက်မှာအစိုးရတပ်နဲ့ KIO ဖွဲ့တို့ကြားကချင်ပြည်နယ် KIO တိုက်ရင်းစနစ်အခြေချရာပမော်ခရိုင်ရွှေကူဒေသဘက်မှာတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါတယ်ကချင်ပြည်နယ်ဘက်မှာမြမတပ်မတော်ကနေအင်အားတိုးချဲ့နေပြီးထိုးစစ်ဆင်နေတဲ့အနေအထားကြောင့်တိုက်ပွဲထပ်မံမဖြစ်ပွားအောင်ထိန်းသိမ်းဖို့အတွက်အခက်အခဲရှိနေတယ်လို့ KIO လုပ်ငန်းညှိနှိုင်းရေးဖွဲ့ပြောရေးဆိုခွင့်ရှိသူဥတောင်ခါကအခုလိုပြောပါတယ
်ဘမော်ခဲထဲမှာရှီကောရွာပေါ့တိုက်ပွဲပုံစံမျိုးတော့ဖြစ်ဖြစ်တိုက်ခတ်တဲ့အနေအထားတော့ရှိတယ်ဒီ KIO နဲ့အစိုးရကြားမှာအချိန်နဲ့ရရကိုရှော့ချနိုင်ဖို့အတွက်နဲ့စစ်ထမှမဖြစ်ဖို့အတွက်ထိန်းသိမ်းဖို့ဆိုတော့ကျွန်တော်တို့ကြားထဲမှာဂတိဘောတူညီချက်တွေတော့ရှိပါတယ်ဒါပေမဲ့လက်တွေ့မှာကတော့ဒါထိန်းသိမ်းဖို့ဖြစ်နေတဲ့အနေအထားရှိပါတယ်အစိုးရဘက်ကလည်းငကိုရှိနေတဲ့တိုက်ရင်းထက်ပိုပြီးတော့ညပြားလာတဲ့တိုက်ရင်းတွေငကိုလှုပ်ရှားနေတဲ့လှုပ်ရှားမှုနှုံးထက်ပိုပြီးတော့မြင့်မာတဲ့လှုပ်ရှားမှုတွေအစိုးရဘက်မှာရှိနေတယ်ဆိုတော့ဒါစီရန်ပြိပက္ခတွေကတော့လက်တွေ့ဆောင်ရွက်မှုပိုင်းမှာအနေချက်တွေအများကြီးရှိနေပါတယ
်ပြီးခဲ့တဲ့ဩဂုတ်လကုန်ပိုင်းထိဘူတာအိုဆွန်ဘရာဘွန်ဘက်မှာမြန်မာစစ်တပ်နဲ့ KIO တို့တိုက်ပွဲတွေဆက်တိုက်ဖြစ်ပွားခဲ့လို့ဒေသခံတထောင်ကျော်ဟာ KIO ထိန်းချုပ်နယ်မြေမှာစစ်ပြေးထုတ်ကတဲ့ဖြစ်တင်းရှောင်နေရပြီးစန္ဒရိခါအတွက်အခက်တွေ့နေတယ်လို့လည်းကချင်ငင်းချမ်းရေးကျူးဆောင်ဦးဆန်းအောင်ကအခုလိုပြောပါတယ
်အဓိကတော့ KIO ထိန်းချုပ်တဲ့ area ဘက်မှာဒုက္ခတွေစားနေနေရတယ်စားရတော့ရေးတော့ဒီဘက်ကညကြောင်းလမ်းကမှာဆွေတက်ကလမ်းကြောင်းပိတ်ထားတဲ့ဆိုတော့ဒီလမ်းကတော့လို့မရတော့ဦးကြောင်းလမ်းကနဲ့ဆွေခါတော့စားရတော့ရေးနေထိုင်ရေးကေဝါညင်ကြောင်းသားတွေကလည်းစောင့်တက်ဖို့အခက်အခဲတွေများဖြစ်နေတယ
်တပြေလုံးအတိုင်းသာပြေကတက်ခိုင်းမှုရစီ NCA သဘောတူညီစာချုပ်လက်မှတ်ရေးထိုးနိုင်ဖို့အတွက်စက်တင်ဘာလ9ရက်နေ့မှာတိုင်းရင်းသားထိပ်သီးခေါင်းဆောင်တွေနဲ့သမ္မတဦးသိန်းစိန်နဲ့ကာကွယ်ရေးဦးစီးချုပ်တို့ဦးဆောင်တဲ့မြန်မာဆိုရဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးသွားမှာဖြစ်ပါတယ်
ဒီတော့စုညဉ့်ညဉ့်ရေးဖော်ဆောင်ရေးလုပ်ငန်းကော်မတီရဲ့လုပ်ငန်းစဉ်တွေနဲ့တမတော်ကာကွယ်ရေးဦးစီးချုပ်ရဲ့သဘောထားမြင်ဟာကိုယ်လွယ်မှုရှိနေတယ်လို့လည်း
ကျန်တဲ့အက်ရှင်တွေကတစ်ဖက်ကိုအတိတ်ဝယ်အမျိုးမျိုးကောက်စေနိုင်တဲ့လုပ်ရည်တွေဖြစ်နေပဲဆိုတဲ့ဟာကDNCA တိုင်းရာဖွဲ့တွေလိုလားတဲ့အားလုံးစုံပါဝင်မှ
ချေကန်လိုအားလုံးစာတူးမြင့်ပေးဖို့တောင်းဆိုဆန္ဒပြမှုတွေကြောင့်ဒီလာဇန်းကစပြီးအနေဆုံးလိုအပ်အခါတွေကိုအစိုးရကတရားဝင်သတ်မှတ်ပေးလိုက်ပါပြီအခုလိုလာစာတူးမြင့်သတ်မှတ်ပေးလိုက်တာကြောင့်လူသမားတွေအတွက်စာဝတ်နေရေးနဲ့အလုပ်ခွင့်မှာတကယ်ကိုအဆင်ပြေဖို့အတွက်ဘာတွေလုပ်သင့်သေးတယ်လို့ထင်ကြပါသလဲအခုလာမယ့်အင်ကာညတိုက်ရိုက်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါညာ
။ဒီကနေ့ည9နာရီမှာဆွေးနွေးကြမှာပါ။ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်းမှာပဲ VOA ရုံမြင်သံကြားအစီအစဉ်ကိုညနေ9နာရီနဲ့9နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7 ဂျိုရူကနေဖမ်းယူကြည့်ရှုနိုင်ပါရဲ့ရှင်အင်္ဂါနေ့ညနေခင်းအစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာပါအခုနောက်ဆုံးကြန့်ရှိတဲ့အချိန်တွင်သတင်းအကျဉ်းချုပ်ကိုမအေးတန်နာကျော်ကတလဲပြောပြပေးပါအောင်ရှင်
ဆီးရီးယားကလာတဲ့ဒုရွှေ့ပြောင်းဒုက္ခတွေများစွာဟာဆာဗီးယားနိုင်ငံကနေဟန်ဂေရီနိုင်ငံနဲ့ဖြတ်ဝင်ခဲ့ကြပြီးတဲ့နောက်ဟန်ဂေရီဆာဗီးယားနယ်စပ်ကကြိုးဆိုရေးစခန်းမှာဒီကနေ့စုဝေးနေကြပေမဲ့တခြားထောင်ပေါင်းများစွာတဲ့ဆီးရီးယားဒုက္ခတွေတွေကတော့ဂရိနဲ့မက်ဆီဒိုနီးယားနိုင်ငံတွေမှာတောင်းတနေပါတယ်စုစုပေါင်းဒုက္ခတွေ3,000 လောက်ဂရိနိုင်ငံကိုရောက်လာခဲ့တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ကပြောပါရီ Lesbos ကျွန်းတစ်ခုတည်းပေါ်မှာတင်ရောက်လာတဲ့ဒုက္ခသည်အရေအတွက်က1,000ခွဲကနေ 18,000 ထိရှိပါရီဒုက္ခသည် 9,000 ကလည်းမက်ဆီဒိုနီးယားနိုင်ငံကိုရောက်ရှိလာတာပါဒုက္ခသည်တွေဟာခေလွန်ခွင့်တောင်းခံမှုဆက်ပြီးတော့မထွက်ခွာခင်မှာအရင်ကျန်းမာရေးစစ်ဆင်မှုခံရမှာဖြစ်ပါရီဗြိတိရှ်ကာကွယ်ရေးဝန်ကြီးကဆီးရီးယားမှာရှိတဲ့ IS Islamic ရွှေ့သွေးကြော်တွေရဲ့ခြိမ်းခြောက်မှုကိုရပ်တန့်နိုင်အောင်လို့လေကြောင်းတိုက်ခိုက်မှုတွေပို့ပြီးတော့တုတ်တိုးလုံသွားဖို့စဉ်းစားထားတယ်လို့ဒီကနေ့ပဲထုတ်ဖော်ပြောကြားသွားခဲ့ပါတယ်။မြန်မာနိုင်ငံမှာဆေးအုပ်ချုပ်ရေး2011ခုနှစ်မှာအဆုံးသတ်သွားပြီးတဲ့နောက်ပိုင်းပထမဦးဆုံးအကြိမ်အနေနဲ့လာမယ့်နိုဝင်ဘာမှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာနိုင်ငံတကာကကြက်ကြက်မက်မက်စောင့်ကြည့်ပေးဖို့အတွက်အတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကတိုက်တွန်းသွားခဲ့ပါတယ်။ကိုရီးယားမှာတော့စစ်ပွဲကြောင့်နှစ်ပေါင်း60ကျော်ကွဲခွာနေတဲ့မိသားစုတွေပြန်လည်ပေါင်းစည်းရေးအတွက်တောင်မြောက်ကိုရီးယားနှစ်နိုင်ငံသဘောတူလိုက်ကြပြီဖြစ်ပါတယ်။တောင်ကိုရီးယားကြက်ချင်ဒီအဖွဲ့ဝင်ပြောသွားတာကတော့ကွဲခွာနေတဲ့မိသားစုတွေခုံကန်ဒေသမှာအောက်တိုဘာလ20ရက်နေ့ကနေ26ရက်နေ့အထိပြန်ပြီးစုစည်းကြဖို့သဘောတူထားရဲ့လို့ပြောသွားခဲ့ပ
ါတရင်ချင်းချုပ်ကိုမအေးတနာကျော်ကကြေညာပေးခဲ့တာပါရှင်ဒီညနေအစီအစဉ်ထုတ်လွှင့်ရမှုကရှားဖောင်းဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျိုဂဲဖြစ်ပါတယ် VOA American အသံညနေဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာဆက်ခွန် kHz 1683ညလိုင်းဒိုမီတာဆက်ကို kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင် VOA ကိုနားဆင်နေတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ
This program has come to you from the Voice of America, Washington.